Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2016ခုနှစ်ဇူလိုင်လ1ရက်တာကြာနေ့ညနေပဲအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။မခွာညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုဒေါက်ကင်ဆိုးဝင်းနဲ့ကျွန်တော်ကြော်သိမ်းကြညာမှာပါ။လူကုန်ကူးမှုတိုက်ဖျက်ရေးအခြေအနေဆိုင်ရာအမေရိကန်အစိုးရကစားမှာထိုင်းကိုအဆင့်မြင့်ပြီးမြန်မာကိုအဆင့်နှိမ့်တက်မှတ်လိုက်ပါတယ်။ဩစတြေးလျနိုင်ငံမှာမေလသမရယူကောက်ပွဲရလဒ်ကိုတရားရုံးကပယ်ဖျက်လိုက်တာကြောင့်ယူကောက်ပွဲပြန်ကျင်းပရဖို့ရှိပါတယ်။ဘင်္ဂလားဒေ့ရှ်မှာဟိန္ဒူဘုန်းတော်ကြီးတစ်ပါးဓားနဲ့အခုခံရလို့အသက်သေဆုံးသွားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုညနေခင်းသတင်းလွှာတွေနားဆင်ရမယ့်အထဲမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးကြိုးစားဆောင်ရွက်နေပေမဲ့လူမှောင်ခိုကုန်ကူးမှုတွေကတော့ကြီးထွားလာနေစေဆိုတဲ့အခြေအနေနဲ့ပတ်သက်လို့ရဲတပ်ဖွဲ့ဝင်တာဝန်ရှိသူတူကအခုလိုပြောပါတယ်
။လိုင်းသားတို့ရွှေပြည်သားတို့ဘက်မှာတော်တော်များများမိန်းကလေးတွေပေါ့နော်။ပြုတ်ဒီနေဆက်ပေါ့နော်။နေဆက်ဘက်မှာစားတော့ဆိုင်တို့ဘာတို့မှအလုပ်ရမယ်။အဲ့မှာဒါသာကောင်းကောင်းရမယ်ဆိုပြီးတော့ခေါ်သွားတာပေါ့နော်။ခေါ်သွားပြီးဟိုဘက်ရောက်တော့မှ
ရဲမှုရဲဝင်းအောင်ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်ရှင်။27ရာစုပင်လုံကြီးလာခံအတွက်အကျိုးညှိနှိုင်းမှုတွေမှာလက်နက်ကင်အဖွဲ့တွေအားလုံးပါဝင်ရေးအတွက်အပြည့်ရက်လက်မှတ်ထိုးမထားတဲ့အဖွဲ့တွေကတောင်းဆိုထားပါတယ်။အခုလို27ရာစုပင်လုံကြီးလာခံဖြစ်မြောက်ရေးဆွေးနွေးနေတဲ့တစ်ချိန်တည်းမှာကချင်နဲ့ရှမ်းပြည်နယ်ဘက်တွေမှာတော့ပြစ်ခတ်မှုတွေဆက်လက်ရှိနေဆဲဖြစ်ပါတယ်။ဒီလိုမျိုးသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ကင်ဆိုဝင်းတို့ကကြီးညာပေးပါမယ်ရှင်။
အမေရိကန်ဆိုရကနိုင်စင်ထုတ်ပြန်တဲ့လူမောင်ခိုကူးမှုအခြေအနေဆိုင်ရာအစိုးရကစားတဲ့မှာထိုင်းနိုင်ငံကိုအစစ်မြင့်တက်မှတ်လိုက်တဲ့အတွက်ကျေးဇူးတင်တဲ့ကြောင်းထိုင်းစစ်ဆိုရကပြောပါတယ်။ထိုင်းနိုင်ငံကိုအနှိမ်ဆုံးဖြစ်တဲ့ Tier 3ကနေ Tier 2စောင့်ကြည့်နိုင်ငံများစီးရင်တဲ့အစစ်မြင့်တက်မှတ်လိုက်တာပါ။ထိုင်းနိုင်ငံဟာလူကိုကူးမှုတိုက်ဖျက်ရေးဆိုင်ရာအနှိမ်ဆုံးစံနှုန်းတက်မှတ်ချက်တွေအတိုင်းအပြည့်အဝလိုက်နာလှုံ့ဆော်တာမဟုတ်ပေမဲ့ပြီးခဲ့တဲ့နှစ်အတွင်းတည်တာထင်ရှားတဲ့တိုးတက်မှုတွေရှိခဲ့တယ်လို့အစိုးရကစားမှာဖော်ပြထားပါတယ်။လူကုန်ကူးတာကိုလုံးဝသီးမခံတဲ့မူဝါဒဆက်ကျင့်ကြုံသုံးသွားမှာဖြစ်ပြီးကျွန်တော်အလို့ကိုကျွန်တော်လုတ်သွားပါမယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်လိုချာကသတင်းထောက်တွေကိုပြောပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံကိုအစစ်မြင့်သတ်မှတ်တဲ့ပေါ်ရွှေပြောက်လူသမားအရေးလုံနေတဲ့အဖွဲ့တွေကတော့သဘောမတူကြပါဘူး။လူကုန်ကူးခံရဖို့အကောက်ကွယ်အမဲဆုံးဖြစ်နေတဲ့ရွှေပြောက်လူသမားတွေကိုအကောက်ကွယ်ပေးရေးထိုင်းဆူရကတိတိယယောလုတ်တာမရှိဘူးလို့ထောက်ပြကြပါတယ်။ထိုင်းနိုင်ငံမှာမြန်မာရွှေပြောက်လူသမားတန်းနဲ့ချီရှိနေပြီးအဲ့ဒီအထက်ကအများပြားဟာတရားဝင်နေထိုင်လုပ်ကံကွင့်ရထားသူတွေမဟုတ်ပါဘူး။ပြီးခဲ့တဲ့နှစ်ကတရားသူအဆင့်မှာသတ်မှတ်ထားတဲ့မြန်မာနိုင်ငံကတော့ဒီနှစ်အဆင့်လျော့ပြီးတရား3အဆင့်သတ်မှတ်ခံရပါတယ်။မြန်မာနိုင်ငံဟာအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေအတင်းအဓမ္မအလုပ်ခိုင်းစေခံရတဲ့ပင်ရင်းနိုင်ငံတစ်ခုမြန်မာနိုင်ငံတွင်းမှာရောပြည်ပမှာပါအမျိုးသမီးနဲ့ကလေးငယ်တွေလိမ်မန်းဆိုင်ရာလူကုန်ကူးခံရတဲ့ပင်ရင်းနိုင်ငံတစ်ခုဖြစ်နေတယ်လို့ကမ္ဘာတဝန်းလူကုန်ကူးမှုအခြေအနေဆိုင်ရာအမေရိကန်ဆိုရကထုတ်ပြန်တဲ့2016ခုနှစ်အစိုးရကစားမှာဖော်ပြထားပါတယ်။
တူရကီနိုင်ငံအစ္စတန်ဘူမြို့လေဆိပ်ကိုအင်္ဂါနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့စီစဉ်ခဲ့တဲ့သူဟာအက်မက်ရှာတီယက်ဆိုသူဖြစ်တယ်လို့တန်တရားရှိနေကြပါတယ်။အက်မက်ရှာတီယက်ရဲ့နောက်ကျောင်းမှတ်တမ်းတွေအရသူဟာရုရှားနိုင်ငံကိုပုံကန်းနေတဲ့ချက်ချင်းရဒေသကအသေးခံတိုက်ခိုက်မှုတွေနဲ့ပါဝင်ပတ်သက်ခဲ့ပြီးအခုနောက်ဆုံးတော့ဆီးရီးယားနိုင်ငံမှာရောက်ရှိနေတာဖြစ်ပါတယ်။တူရကီနိုင်ငံရဲ့အာတာတုနိုင်ငံတကာလေဆိပ်မှာအင်္ဂါနေ့ကအသေးခံဘုံးကွဲသူ3ဦးရဲ့တိုက်ခိုက်မှုကြောင့်လူ44ယောက်ထဲမှနေသေဆုံးပြီး230ကျော်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်။အသေးခံတိုက်ခိုက်သူ3ယောက်ကတော့ရုရှား၊ဥဇ်ဘက်ကစ္စတန်နဲ့ကီရဂစ္စတန်နိုင်ငံသားတွေဖြစ်ကြတယ်လို့ဆိုတဲ့တူရကီတာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုကိုးကားပြီးနိုင်ငံငါသတင်းတွေကဖော်ပြကြပါတယ်။ဒီတိုက်ခိုက်မှုကိုနောက်ွယ်ကကြိုးကန်ခဲ့သူလို့တန်တရားရှိသူရှာတီယက်ဖ်ဟာ2000ခုနှစ်ကရုရှားနိုင်ငံကနေထွက်ခွာခဲ့ပြီးဩစတြီးယားနိုင်ငံမှာနိုင်ငံရေးခိုလုံခွင့်ရှောက်ထားခဲ့ပါတယ်။2003ခုနှစ်မှာတော့ဩစတြီးယားနိုင်ငံသားအဖြစ်ခံယူခဲ့ပြီးဩစတြီးယားနိုင်ငံကူးလက်မှတ်ကိန်းဆောင်ကဥရောပတခွင်လွတ်လွတ်လပ်လပ်သွားလာခွင့်ရှိသူဖြစ်ပါတယ်။2010ခုနှစ်မှာတော့ရုရှားထောက်လန်းရေးရဲ့မြစ်တာရက်ခံချက်အရယူကရိန်းနိုင်ငံကသူ့ကိုဖမ်းဆီးခဲ့ပေမယ့်မကြခင်မှာပဲပြန်လွတ်လာခဲ့ပါတယ်။2011ခုနှစ်မှာလည်းရှာတီယက်ဖ်ကိုဘူလ်ဂေးရီးယားနဲ့တူရကီနိုင်ငံနယ်စပ်မှာဖမ်းဆီးခဲ့ပြီးဂျနီဗာဒုက္ခသည်သဘောတူစာချုပ်အရတရားရုံးကပြန်လွတ်ပေးခဲ့ပါတယ်။2015ခုနှစ်မှာဖေဖော်ဝါရီလမှာတော့ IS အကြမ်းဖက်အဖွဲ့ကထုတ်လွှင့်တဲ့ YouTube ဗီဒီယိုမှာရုရှားစကားပြော IS တပ်ဖွဲ့ရဲ့တပ်မှုအဖြစ်ရှာတီယော့ဖ်ကိုတွေ့ခဲ့ကြရပါတယ်။ဒါကြောင့်2015ခုနှစ်အောက်တိုဘာလကထုတ်ပြန်ခဲ့တဲ့ American ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကမ္ဘာတဝန်းအထူးသတိထားရမယ့်အကြမ်းဖက်သမားများစီးရင်မှာရှာတီယော့ဖ်ကိုထည့်သွင်းလိုက်ပါတယ်ရှင်
။ဩစတြေးလျနိုင်ငံမှာမေလကကျင်းပတဲ့သမရယူကော့ပွဲရလဒ်ကိုနိုင်ငံရဲ့အမြင့်ဆုံးတရားရုံးကဒီကနေ့ပယ်ဖျက်လိုက်ပါတယ်။ယူကော့ပွဲမှာကပ်ပြီးရှုံးသွားတဲ့သမရလောင်း နိုဘာဟူဖာရဲ့လက်ရဆောင်ပါတီကရွေးကောက်ပွဲရလဒ်ကိုမကျေနပ်လို့တရားရုံးမှာစောရကတဲ့ရှောက်ထားတဲ့အမှုကိုအခုလိုဆုံးဖြတ်ပေးလိုက်တာပါမေလ22ရက်ရွေးကောက်ပွဲရလဒ်ပေါ် Freedom Party ခေါင်းဆောင် Heinz Christian Strzok စောရကတဲ့ရှောက်ထားတာကိုအတည်ပြုပေးလိုက်ပြီးလို့ Austria နိုင်ငံအခြေခံဥပဒေဆိုင်ရာဂုဏ်ရုံးအကြီးကဲ Gerhard Hosinger ကကြေညာပါတယ်တက်ကွက်မဲတွေကိုရည်တွက်တာမှာမတမာမှုတွေရှိခဲ့တယ်လို့ထောက်ပြပြီးမဲရလဒ်ကို Freedom Party ကစင်ခေါ်တာပါရွေးကောက်ပွဲပြန်ကျင်းပဖို့တရားရုံးကဆုံးဖြတ်ထားပြီးစက်တင်ဘာဒါမှမဟုတ်အောက်တိုဘာလလောက်မှာကျင်းပမယ်လို့ခန့်မှန်းထားပါတယ်။ဒီတစ်ချိန်ပြန်လို့ရင်တော့ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်တဲ့ Austria နိုင်ငံကိုလက်ရဆောင်ပါတီကပထမဆုံးအကြိမ်ဖြစ်ဦးဆောင်ခွင့်ရသွားနိုင်ခြင်းရှိပါတယ်။ AB လကကျင်းပတဲ့ပထမကြော်ရွေးကောက်ပွဲမှာ Freedom Party ခေါင်းဆောင် Hofer ကအနိုင်ရခဲ့ပြီးလူလူသဘောထားစစ်တမ်းတွေမှာလည်းဦးဆောင်နေခဲ့တာပါ။အဲဒီနောက်မှာနောက်တစ်ကြော်ရွေးကောက်ပွဲမှာ Green Party ကသမ္မတလောင်း Alexander Van der Bellen ကိုမဲအရေအတွက်3000လောက်နဲ့ရှုံးသွားတာပါ။အသက်45နှစ်ကျော်ဟိုဖာဟာလူဝင်မှုကိစ္စစန့်ကျင်မဲဆွယ်သူဖြစ်ပြီးမဲဆွယ်စည်းရုံးပွဲတွေမှာပြစ်စတိုတနက်ကိုင်းလေးရှိတယ်လို့ပြောကြပါဗ
ျ။ဩစတြေးလျနိုင်ငံမှာပြည်ထောင်စုအဆင့်ရွေးကောက်ပွဲကိုမနေ့ဖြန်စနေနေ့မှာကျင်းပတော့မှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအင်အားသိပ်မတောင့်တင်းလာတဲ့ပါတီငယ်လေးတွေကလက်ရှိအစိုးရကိုဖယ်ရှားပစ်နိုင်မလားဆိုတာကိုတော့မဲဆန္ဒရှင်တွေကအဆုံးဖြတ်ပေးကြမှာဖြစ်ပါတယ်။မဲဆန္ဒရှင်တွေအတွက်ဥရုယားသည်အပြောင်းလဲလူဝင်မှုကြီးကြပ်ရေးနဲ့ပညာရေးကဏ္ဍဟာအဓိကကြပေမဲ့လို့အနိုင်ရှုံးကိုတော့စီးပွားရေးအခြေအနေကပဲအဆုံးဖြတ်ပေးဖို့များပါတယ်။ဩစတြေးလျနိုင်ငံဟာလွန်ခဲ့တဲ့25နှစ်အတွင်းစီးပွားရေးကျဆင်းမှုဒဏ်ကိုရှောင်လွှဲနိုင်ခဲ့ပါတယ်။ဥရောပသမ္မဂကနေဗြိတိန်ခွဲထွက်ဖို့ဆုံးဖြတ်ချက်ကြောင့်ဩစတြေးလျနိုင်ငံမှာလည်းစိုးရိမ်မှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်နေပါတယ်။ဩစတြေးလျနိုင်ငံရဲ့ခေါင်းဆောင်တွေကတော့သူတို့ရဲ့မဲဆွယ်စည်းရုံးရေးမှာစီးပွားရေးဖူလုံမှုကိုအဓိကထားပြောဆိုနေကြပါတယ်။လက်ရှိဝန်ကြီးချုပ်မဲလ်ကွန်တန်ဘွန်းကတော့သူ့ရဲ့ညွန့်ပေါင်းအစိုးရအနေနဲ့နိုင်ငံရဲ့လိုအပ်ချက်ဖြစ်တဲ့တည်ငြိမ်ရေးကိုဖြည့်ဆည်းပေးနေပါတယ်လို့မဲဆန္ဒရှင်တွေကိုပြောဆိုလိုက်ပါတယ်။ဒါပေမဲ့အတိုက်ခံ၄ပါတီခေါင်းဆောင် Bill Shorten ကတော့ဝန်ကြီးချုပ် Mel Gum Tambo ဟာဗြိတိန်ဝန်ကြီးချုပ် David Cameron လို့ပဲပြန့်ညံ့တဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။မဲဆွယ်စည်းရုံးရေးနောက်ဆုံးနေ့မှာအဓိကပါတီကြီးနှစ်ခုဟာသူမသားကိုမသားလူထုထောက်ခံမှုရရှိနေပါတယ်လို့လူထုထင်မြင်ချက်စစ်တမ်းတွေကဖော်ပြနေကြပါတယ်ရှင်။
ဒီဝေးကံအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေးကနေတောက်ကြံကြံလေးပဲသတင်းတွေကိုတရားစစ်လက်ထုတ်လွှင့်နေပါတယ်အိန္ဒိယနိုင်ငံဟာဒုံးကျည်နည်းပညာတင်ပို့တာကိုကြီးကြပ်ထိန်းချုပ်တဲ့အဖွဲ့ထဲမှာဒီသတင်းပတ်တွင်ပါဝင်လိုက်တာကြောင့် VNM လူနိုင်ငံတွေကိုအဆင့်မြင့်ဒုံးကျည်စနစ်တွေရောင်းမဲ့အစီအစဉ်ပို့ပြီးခိုင်မာသွားပါတယ်။အဖွဲ့ဝင်နိုင်ငံ35နိုင်ငံမှရှိတဲ့ဒုံးကျည်နည်းပညာထိန်းချုပ်ရေးအဖွဲ့ MTCR ထဲမှာအိန္ဒိယနိုင်ငံကအဖွဲ့ဝင်ဖြစ်ပါဝင်လိုက်တာပါ။ MTCR မှာအိန္ဒိယနိုင်ငံအဖွဲ့ဝင်ဖြစ်သွားတာကြောင့် Nuclear ဆိုင်ရာကုသံရောင်းဝယ်ရေးကိုထိန်းချုပ်တဲ့ Nuclear Suppliers Group မှာအဖွဲ့ဝင်ဖြစ်ရေးတရုတ်ကကန့်ကွက်နေတာကိုကြော်လွှားဖို့အားပူရသွားပြီလို့လူညုံရေးဆိုင်ရာလေ့လာသုံးသပ်သူတွေကပြောပါတယ်။အိန္ဒိယနိုင်ငံကတင်ပို့ဖို့ရှိတဲ့အဓိကဒုံးကျည်စနစ်တစ်ခုကတော့အိန္ဒိယနဲ့ရုရှားပူးတွဲထုတ်လုပ်ပြီးအတန်ထက်မြန်တဲ့ BrahMos ပဲ့ထင်းဒုံးကျည်စနစ်ပါဒီဒုံးကျည်ဟာကီလိုမီတာ290လောက်ထိရောက်နိုင်ပြီးမြေပြင်ရေပြင်နဲ့ရေငုပ်သင်္ဘောပေါ်ကနေပစ်လွတ်နိုင်ပါတယ် BrahMos ဒုံးကျည်ကိုလူကျင်တဲ့နိုင်ငံတွေထဲမှာရှီတောင်ရှားဒေသက VNM နိုင်ငံအပြင်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေလည်းပါပါတယ်အဲ့ဒီနိုင်ငံတွေဟာတောင်တိုးပင်လယ်နေပြည်ပိုင်ဆိုင်မှုကိစ္စတရုတ်နဲ့အငင်းပွားနေတာပိုပြင်းထန်လာတာနဲ့အမျှသူတို့ရဲ့ကာကွယ်ရေးစနစ်တွေကိုပိုကောင်းအောင်လုပ်ချင်နေတာပါတရုတ်ကိုဒေါသထွက်အောင်လုပ်မိမှမျိုးကိုစိုးရိမ်နေတဲ့အတွက်အရှေ့တောင်အရှေ့နိုင်ငံတွေနဲ့အဆင့်မြင့်စစ်ဖက်ပူးပေါင်းဆောင်ရွေးလို့ဖို့အိန္ဒိယကတွန့်ဆုံနေတာအတော်ကြာပါပြီ။ဒါပေမဲ့လည်းဝန်ကြီးချုပ်နေရင်ဒရာမိုဒီလက်ထက်မှာအမေရိကန်နဲ့ပိုပြီးနှိကက်တဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးတိစောက်လာပြီးတဲ့နောက်အိန္ဒိယအနေနဲ့ဆက်ပြီးတွန့်ဆုံမနေတော့တာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကဟိန္ဒူဖျားဆောင်တစ်ခုမှာဒီကနေ့ဟိန္ဒူဖုံးတော်ကြီးတစ်ပါးကိုဓာတ်နဲ့ထိုးအသက်ခံခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့နဲ့အုပ်ချုပ်ရေးအရာရှိတွေကပြောဆိုလိုက်ပါတယ်။လူဦးရေသန်းပေါင်း160ရှိပြီးမွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့လပိုင်းတွေအတွင်းလွတ်လပ်တဲ့အတွေ့ခေါ်ရှိတဲ့တက်ကြွလှုပ်ရှားသူတွေနဲ့လူနည်းစုဘာသာဝင်တွေကိုအစ္စလာမစ်အစွန်းရောက်တွေကအကြမ်းဖက်တပ်ဖြတ်ခဲ့မှုပေါင်း40ကျော်သွားပြီဖြစ်ပါတယ်။အခုဖုံးတော်ကြီးအသက်ခံရမှုနဲ့ပတ်သက်လို့ဘာကြောင့်အသက်ခံရတယ်လဲဆိုတာမသိရသေးသလိုတဦးတယောက်ကမှဖမ်းဆီးတာလည်းမရှိသေးဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။အသက်45နှစ်အရွယ်ဟိန္ဒူဖုံးတော်ကြီးရှမနန်ဒိုဒါဒါစ်ဟာဒါကာမြို့တော်အနောက်တောင်ဘက်မိုင်တရာအကွာမှာရှိတဲ့ဂျန်နိုက်ဒါခရိုင်ကဟိန္ဒူဖျားကျောင်းရှိမှာဓာတ်နဲ့အသေးခံထိုးသတ်ခံရတာဖြစ်ပါတယ်ရှင်။
ဟောင်ကောင်ကျွန်းကိုပြည်တွင်လက်အောက်ကနေတရုတ်နိုင်ငံလက်ထက်ပြန်ပြီးလွှဲပြောင်းပေးခဲ့တာ19နှစ်ပြည့်အထိမ်းအမှတ်အခမ်းအနားတွေဒီကနေ့ကျင်းပကြသလိုလူထောင်ပေါင်းများစွာဟာလည်းဆန္ဒပြကြီးတက်ကြပါတယ်။ ဂိုလ်ဒန်ဘာဟီးယားယဉ်ပြင်မှာဒီကနေ့မနေ့ကျင်းပတဲ့အလန်တင်အခမ်းအနားကိုဟောင်ကောင်ကျွန်းသား1000နီးပါးတက်ရောက်တယ်လို့အစိုးရတာဝန်ရှိသူတွေကပြောနေကြမှာပဲဆန္ဒပြချီတက်ကြတဲ့လူရေအတွက်ကအဲ့ဒီထက်ပိုများပါတယ်ဒီအစိုးရကဟောင်ကောင်ကျွန်းအုပ်ချုပ်ရေးဘော်ကြီးကြက်တာကိုဟောင်ကောင်ကျွန်းသားအများပြားကစန့်ကျင်ကြပြီးအုပ်ချုပ်ရေးမှူးလျောင်းကိုဒီအစိုးရကချုပ်ကင်ထားတယ်လို့ယူဆကြပါတယ်မကြသေးခင်ငါးမှာထွက်ထားတဲ့လူလူသဘောထားစစ်တမ်းတွေမှာလျောင်းအပေါ်ထောက်ခံမှုက19ရာခိုင်နှုန်းပဲရှိနေတာပါဒီနှစ်ပတ်လည်နေ့မှာဆန္ဒပြချီတက်ကြတဲ့ဒေသခံထောင်ပေါင်းများစွာရဲ့ရည်ရွယ်ချက်ကတော့နှစ်ခုရှိပါတယ်တစ်ခုကအုပ်ချုပ်ရေးမှူးလျောင်းဒုတိယတက်တန်းဆက်မရှိဖို့ဖြစ်ပြီးနောက်တစ်ခုကတော့ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးယူရင်းလာတဲ့ပေါ်သူတို့ရဲ့ဒေါသကိုဆန္ဒပြဖော်ထုတ်တာဖြစ်ပါတယ်
American car company ဖြစ်တဲ့ Tesla ကားကိုအလိုလျောက်မြောင်းမောင်းစနစ်အသုံးပြုပြီးမောင်းသွားသူတူတေဆုံးသွားတယ်လို့ကုမ္ပဏီကပြောထားကြောင်းအစိုးရကစုံစမ်းစစ်ဆေးနေပါပြီ Florida ပြည်နယ်မှာမေလ9ရက်နေ့ကကားကိုအလိုလျောက်စနစ်နဲ့မောင်းနေခြင်းအတွင်းနောက်တွဲကုန်တင်ရင် truck ကားတစ်စီးကယင်ကျော်မှားဝင်သွားတာလို့ဆိုပါတယ် truck ကားကြောင့်ကားခေါင်မိုးပွင့်ထွက်သွားပြီးတဲ့နောက်ကားကဆက်သွားနေပြီးဓာတ်တိုင်ကိုဝင်တိုက်ပြီးတော့မှယက်သွားတယ်လို့ရဲအစီရင်ခံစာမှာဖော်ပြထားပါတယ် Model S Tesla ကားအစီးရင် 2500 ကိုကနဦးစစ်ဆေးတာတွေစလုံးနေပြီလို့ American အဝေးပြေးလမ်းမှာယင်အန်ရဲ့ကင်းရှင်းရေးဌာနကပြောပါတယ်ရှင်
။မြန်မာနိုင်ငံမှာကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲပထမ quarter final ပွဲအနေနဲ့ပေါ်တူဂီနဲ့ပိုလန်တို့မြန်မာစံတော်ချိန်ဒီကနေ့မနေ့ပိုင်းကခံခဲ့ကြတာပါ။ပေါ်တူဂီအသင်းအနိုင်ရပြီးတော့ semi final တက်သွားပါပြီ။ပွဲစပြီး2မိနစ်တောင်မပြည့်သေးတဲ့အချိန်မှာပဲပိုလန်အသင်းကအဖွင့်ဂိုးကိုသွင်းယူနိုင်ခဲ့ပေမဲ့33မိနစ်မှာပေါ်တူဂီကခြေပဂိုးပြန်သွင်းနိုင်ခဲ့ပါတယ်။အဲ့ဒီနောက်မိနစ်90အတွင်းမှာရောအချိန်ပိုနိုင်ဝက်အတွင်းမှာရောဘယ်ဘက်ကမှနောက်ထပ်ဂိုးထပ်မသွင်းနိုင်တာကြောင့်ပင်နယ်တီကန်သွင်းပြီးအနိုင်ရှုံးဆုံးဖြတ်တာမှာပေါ်တူဂီက5ဂိုးစလုံးဂိုးဝင်ပြီးပိုလန်ကတလုံးမဝင်တာကြောင့်ပေါ်တူဂီအသင်းနိုင်ရသွားတာပါပိုလန်အသင်းဟာယူရိုဘောလုံးပြိုင်ပွဲတွေမှာအခုလောက်အဆင့်ထိတကားမှမရောက်ခဲ့ဘူးသေးပါဘူးပေါ်တူဂီအသင်းကတော့2004ခုနှစ်ကပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပပြီးဖိုင်နယ်ထိရောက်ခဲ့ပြီးကမှဂရိအသင်းကိုတကူကူမရှိနဲ့ရှုံးသွားတာကြောင့်တစ်ချိန်မှယူရိုချန်ပီယံမဖြစ်ဘူးသေးတဲ့အသင်းပါစနေနေ့မနေ့မြန်မာစံတော်ချိန်တနာရီခွဲမှာတော့ Wales နဲ့ Belgium အသင်းတို့ဒုတိယ quarter final ပွဲဖြစ်ကစားကြပါမယ်။ဒီနှစ်အသင်းတွေကအနိုင်ရတဲ့အသင်းနဲ့ Portuguese အသင်းတို့ semi final မှာတွေ့မှာဖြစ်ပါတယ်။ American ပြည်ထောင်စုကလိန်ပြောင်းထားတဲ့အမျိုးသားအမျိုးသမီးတွေပွန့်ပွန့်လင်းလင်းအခြေအနေနဲ့စစ်ဖက်မှာတာဝန်ထမ်းဆောင်ခွင့်ပိတ်ပင်ကန့်သတ်ထားတာကိုကာကွယ်ရေးဝန်ကြီးဌာနကအယူသိမ်းလိုက်ပါပြီ။ကျွန်တော်တို့အနေနဲ့ American လူထုတရားရဂိုင်းနှုန်းအပြည့်အစုံကိုရောက်နိုင်ဖို့လိုပါတယ်လို့ကာကွယ်ရေးဝန်ကြီး Escarter ကကြာသပတေးနေ့မှာသတင်းတောက်တွေကိုပြောပါတယ်။ကျွန်တော်တို့ရဲ့လုပ်ငန်းကဒီတိုင်းပြည်ကိုကာကွယ်ဖို့ဖြစ်ပါတယ်။လုပ်ငန်းကိုအကောင်းဆုံးထမ်းဆောင်နိုင်မဲ့စစ်သား၊ရေတပ်သား၊လေတပ်သားဒါမှမဟုတ်မရိန်းတပ်သားတွေကိုစုဆောင်းတာဒါမှမဟုတ်ပြန်လည်ခေါ်ယူတာမှာသူတို့တာဝန်ထမ်းဆောင်နေတဲ့ရေချင်းနဲ့မတ်သက်ဆိုင်တဲ့အဟန့်အတားတွေကတားဆီးထားတာမျိုးကျွန်တော်တို့မလို့ချင်ပါဘူးလို့ဝန်ကြီးကာတာကပြောပါတယ်ခင်ဗျာ။ Direct from Washington The Voice
of America The VOA တော့ကြနေညနေခင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့ဒေါခင်ဆိုးဝင်းတို့ကြီးညာပေးခဲ့တာပါအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ပါတယ်ရှင်အခုသတင်းလွှာတွေသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးပါရမယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုတိုက်ဖျက်ရေးစီရင်ခန်းစာမှာမြန်မာနိုင်ငံကိုအဆင့် short ချတတ်မှတ်လိုက်တဲ့အပေါ်စိတ်မကောင်းတဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကတုံ့ပြန်လိုက်ပါတယ်လူကုန်ကူးမှုတိုက်ဖျက်ဖို့ကြိုးစားနေတဲ့အချိန်မှာအခုလိုအဆင့် short ချတတ်မှတ်ခံရတဲ့အပေါ်အစိုးရကစိတ်မကောင်းကြောင်းတုံ့ပြန်ခဲ့ပေမဲ့လူမှောင်ခိုမှုပြဿနာဟာမြန်မာနိုင်ငံအတွင်းဆက်လက်ကြီးထွားနေဆဲဖြစ်ပါတယ်ဒီအကြောင်း AFP သတင်းဆောင်မကိုအခြေခံပြီးရှားဖောင်ကပြောပြပေးပါမယ်ရှင်
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့2016ခုနှစ်လူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံကိုအဆင့်နဲ့စောင့်ကြည့်စည်းရင်းကနေတဆင့် short ပြီးအဆင့်3တက်မှလိုက်တာဟာလက်တွေ့မကျဘူးလို့မြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်အထူးသဖြင့်ဒီမိုကရေစီအစိုးရတည်လက်ထက်မှာရွှေ့ပြောင်းလုပ်သမားအရေးလူကုန်ကူးခံရသူတွေအရေးအတ္တမခိုင်းစေခံရသူတွေအရေးပါဝင်လူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းနေတဲ့မြန်မာနိုင်ငံအတွက်အခုဆုံးဖြတ်ချက်ဟာစိတ်မကောင်းစရာဖြစ်တယ်လို့လည်းပြောဆိုခဲ့တာပါဒါပေမဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာလူကုန်ကူးမှုပြဿနာဟာကြီးထွားနေဆဲဖြစ်ပါတယ်လူမောင်ခိုမှုတိုက်ဖျက်ရေးတပ်ဖွဲ့ကရဲမှူးရဲဝင်းအောင်ကတော့လူမောင်ခိုမှုပြဿနာတွေဟာအထူးသဖြင့်တရုတ်နိုင်ငံနယ်စပ်ဘက်မှာဖြစ်ပွားတာတွေတွေ့ရတယ်လို့ပြောပါတယ်
။ရန်ကုန်မှာကျတော့အခုလိုင်းသားတို့ရွှေပြည်သားတို့ဘက်မှာတော်တော်များများမိန်းကလေးတွေပေါ့နော်။အဲ့မိန်းကလေးတွေကတရုတ်ပြည်ဘက်မှာအခုတရုတ်ဒီနယ်စပ်ပေါ့နော်။နယ်စပ်ဘက်မှာစားတောက်ဆိုင်တို့ဘာတို့မှအလုပ်ရမယ်။အဲ့မှာဟိုလက်စားကောင်းကောင်းရမယ်ဆိုပြီးတော့ခေါ်သွားတာပေါ့နော်။ခေါ်သွားပြီးဟိုဘက်ရောက်တော့မှဒီမူဆရာတစ်ဖက်ကမှရှိရွှေလူဘက်အချမ်းကိုခေါ်သွားရဲအဲ့မှာရှိရတရုတ်ဒီဘာရင်းနဲ့လက်ထပ်ပေးတာတရုတ်အတ္တမလက်ထပ်ရောင်းစားခဲ့တဲ့ဖြစ်စဉ်တွေကိုတော်တော်များရှိတယ
်။မြန်မာနိုင်ငံကလူကုန်ကူးခံရသူအများစုကတော့အိန္ဒိယချင်းထိုင်းနဲ့မလေးရှားနိုင်ငံတွေမှာအလုပ်လုပ်ကင်ဖို့တွားရောက်ရင်းလူမောင်ခိုးတွေရဲ့တားကောင်ဖြစ်ကြရတယ်လို့တရုတ်နိုင်ငံမှာတို့သမီးအဖြစ်ရောင်းစားခံရတာတွေလည်းရှိနေတာပါ။ ဒီအတွက်လည်းမိသားစုဝင်တွေကြားစကားများပြီးအိမ်ကနေဆင်းသွားတဲ့သမီးဖြစ်သူအတွက်ရစ်တက်မအေးဖြစ်ရတဲ့ဖခင်ဖြစ်သူဦးမြတ်စိုးကတော့
ကိုသားသမီးတို့စိတ်ပူရောဘယ်တော့လဲဘယ်လာမယ်ဘာဖြစ်မှမသိအဲသူများပြောတာဒီလိုပဲသူများလည်းခေါ်ရောင်းများစားပြလိုက်လားရောင်းများသွားလည်းဘယ်သွားလဲဒါပဲဆိုတာ
မြန်မာနိုင်ငံမှာအလောက်ကန်ရှားပါမှုနဲ့ဆင်းရဲမွဲတေမှုဒဏ်ခံနေရတဲ့မိသားစုတွေရဲ့ပြဿနာကိုဖြေရှင်းဖို့အတွက်မြန်မာနိုင်ငံကလူတွေဟာအိမ်နီးချင်းနိုင်ငံတွေမှာတွားရောက်ပြီးအလောက်ကန်ရှာဖွေနေကြတာဖြစ်ပါတယ်။ဒီလိုအလောက်ကန်ရှာဖွေဖို့စ조사ရကနေလူမောင်းခိုးကုန်ကူးခံကြရတာဖြစ်တယ်လို့ရဲမှူးရဲဝင်းအောင်ကပြောပါတယ်
။ဒီလိုလုပ်ငန်းဒီကျန်တဲ့နိုင်ငံတွေနဲ့အိမ်နီးနိုင်ငံရှင်းမယ်ဆိုရင်ကျွန်တော်နိုင်ငံလူမောင်းတိုက်ပိတ်လို့အရန်သူများတဲ့ပုံလုပ်တယ်။ဥပဒေတွေကျွန်တော်ရေးဆွဲအဲ့ဥပဒေတိုင်းနဲ့ကျွန်တော်ဖော်ထုတ်ဖန်ကြီးကြရဲလုပ်တယ်
အမေရိကန်လူကုန်ကူးမှုဆိုင်ရာနေ့စဉ်အစီရင်ခံစာထဲမှာမြန်မာနိုင်ငံဟာအဆင့်နှစ်စောင့်ကြည့်စည်းရင်းမှာ၄နှစ်ဆက်တိုက်ရှိနေတာကြောင့်လှုပ်ထုံလှုပ်နှီးအရအဆင့်၃ကိုရှော့ချလိုက်ရတာဖြစ်တယ်လို့လည်းမြန်မာနိုင်ငံကြားဝန်ကြီးဌာနကဖြေရှင်းချက်ထုတ်ထားပါဗျ။မြန်မာနိုင်ငံအနေနဲ့လည်းလူကုန်ကူးမှုတိုက်ဖျက်ရေးကိုအမျိုးသားရဲတာဝန်တရားအနေနဲ့ကြိုးပမ်းနေတယ်လို့လည်းပြောဆိုခဲ့တာပါ။လူမောင်ခိုးတိုက်ဖြတ်ရေးတပ်ဖွဲ့ကရဲမှူးရဲဝင်းအောင်ကတော့အရင်ကထက်စာရင်လူမှုကြားမှာလူမောင်ခိုးမှုပြဿနာနဲ့ပတ်သက်လို့နိုးကြားလာနေပြီလို့ပြောပါတယ်
။ချို့ပညာမတက်တဲ့လူချို့အသိပညာနေပါတဲ့လူကြတော့တွားတိုင်ငါတို့လည်းရေးယူခံရမယ်ဆိုပြီးတော့မတိုင်ကြဘူးပေါ့နော်။ခုနောက်ပိုင်းကျတော့အသိဉာဏ်ပိုပွင့်လာတယ်။လူကုန်မှုဆိုတာပါတယ်လူကုန်မှုဖြစ်ရင်အသက်ဆိုင်ရာကိုသတင်းပေးရမယ်ဆိုတာသိလာတယ်
။လူမောင်ခိုးမှုဆိုင်ရာအဆင့်သတ်မှတ်ချက်မှာအနိုင်ဆုံးဖြစ်တဲ့အဆင့်3မှာထက်သွင်းခံရတဲ့နိုင်ငံတွေဟာတခြားနိုင်ငံတွေကမ္ဘာဘဏ်တို့ IMF တို့လိုနိုင်ငံတကာဘန်ဒါရေးအဖွဲ့တွေရဲ့အထောက်ပံ့တွေစိုင်းငံ့ခံရတဲ့အနေအထားမျိုးနဲ့ကြုံရနိုင်ပါတယ်။ဒါကြောင့်မို့အဆင့်3မှာရှော့ချသတ်မှတ်ခံရတဲ့မြန်မာနိုင်ငံအနေနဲ့လူကုန်ကူးမှုအစီရင်ခံစာမှာပါတဲ့အကြံပြုချက်တွေအတိုင်းလိုက်နာပြီးလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုအလေးအနက်ထားတိုးမြှင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံတကာမိတ်ဖက်နိုင်ငံတွေနဲ့အတူပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံအနေနဲ့ဒီလိုအဆင့်3မှာရှော့ချသတ်မှတ်ခံရပေမဲ့လည်းမြန်မာနဲ့အမေရိကန်နိုင်ငံအကြားပူးပေါင်းဆောင်ရွက်မှုကိုထိခိုက်လှုပ်ဆောင်မှာမဟုတ်ဘူးလို့မျှော်လင့်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။
ရှာဖောင်ပြောပြခဲ့တာပါရှင်အခု21ရာစုပင်လုံးညီလာခံကျင်းပနိုင်ရေးညှိနှိုင်းမှုအခြေအနေတွေကိုကြည့်ကြရအောင်ပါ21ရာစုပင်လုံးညီလာခံကျင်းပနိုင်ရေးအကျိုးညှိနှိုင်းဖို့မြမအစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်ရေးဆွေးနွေးနိုင်ဖို့မျှော်လင့်တဲ့အကြောင်းအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်အစိုးရသည့်လက်ထက်မှာကျင်းပမဲ့ညှိနှိုင်းရေးညီလာခံမှာမူအစ်စ်နဲ့အားလုံးပါဝင်လာအောင်ဆောင်ရွက်နိုင်လိမ့်မယ်လို့တိုင်းရင်းသားတွေဘက်ကမျှော်လင့်ထားကြောင်းပြောဆိုခဲ့တာပါအဖြစ်ဆုံးကတော့ငင်းချမ်းရေးအကျိုးဆွေးနွေးပွဲမှာကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင
်အစိုးရတစ်လက်ထက်မှာကျင်းပမဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်ရေးတက်ရောက်လာတဲ့တိုင်းရင်းသားကိုယ်စားလှယ်တွေကမျှော်လင့်နေကြပါတယ်မြန်မာအစိုးရရဲ့21ရာစုပင်လုံးညီလာခံအကျိုးပြင်ဆင်ရေးကော်မတီနဲ့အပြစ်အခက်ရက်စဲရေးလက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့ရန်ကုန်မြို့မှာဒီကနေ့ဆွေးနွေးချိန်မှာလဲအားလုံးပါဝင်နိုင်မဲ့လုပ်ငန်းစဉ်ကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။တိုင်းရင်းသားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ခူးဦးရဲကတော့ဒီကနေ့ဆွေးနွေးမှုတွေနဲ့ပတ်သက်လို့အခုလိုပြောပြပါတယ်။အားလုံးပါဝ
င်ရေးအခြေခံကောင်းရည်ရှိပါတယ်နော်။တချို့ကနားလဲတာကတော့သူတို့အားလုံးပါဝင်လဲမှရေးထိုးမှဟိုကျွန်တော်တို့တောင်းတဲ့အားလုံးပါဝင်ရေးအပြင်းမြောက်တယ်လို့ပြောရတယ်နားလဲတော့။ဒါပေမဲ့ကျွန်တော်တို့ကအားလုံးပါဝင်လဲမှရေးထိုးမှအားလုံးပါဝင်တယ်လို့မှတ်ရမယ်ဆိုတဲ့ policy မဟုတ်ဘူး။ကျွန်တော်မှအခြေခံသိမ်းချက်တွေရှိပါတယ်။အကြောင်းတရားတွေရှိပါတယ်။
တမရော်ဘက်ကလက်ရှိတိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ပလောင်တအောင်အမျိုးသားလွတ်မြောက်ရေးတမရော် TNLA မြမအမျိုးသားဒီမိုကရက်တစ်မဟာမိတ်တမရော် MNDAA ကိုကန့်အဖွဲ့နဲ့ရခိုင်တမရော် AA တို့ကိုလာမယ့်21ရာစုပင်လုံညီလာခံတက်ဖို့ဖိတ်မယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လက်နက်စွန့်မှငင်းငန်းရေးလုပ်ငန်းစဉ်မှာပါဝင်ခွင့်ပြုမယ်လို့လည်းပြောဆိုထားတာရှိပါတယ်။ဒီလိုတက်ဖက်ကလက်နက်စွန့်မှပါဝင်ခွင့်ပေးမယ်အပေါ်ဒီအဖွဲ့တွေကလက်မခံကြပါဘူး။ဒီအတွက်ညှိနှိုင်းမှုတွေလုပ်နေတာရှိနေပေမဲ့ဒီအချက်ဟာတိကျစွာအဖြေထွက်ပေါ်လာခြင်းမရှိသေးပါဘူး။ဒီအပေါ်ခူးဦးတွေကခုလိုမှတ်ချက်ပေးပါတယ
်။ဖြစ်ခဲ့တာလည်းအခုထိဖြစ်နေသေးပါတော့နော်။ဒါပေမဲ့ကျွန်တော်နားလည်တာကတော့ဟိုတုန်းကတော့စပဖြစ်တာကတော့အစိုးရဟောင်းအခုအစိုးရသိလက်ထက်မှာကျွန်တော်ထင်တယ်သူတို့ချီကမှုတမျိုးနဲ့တော့သွားလိုက်မယ်လို့တော့ကျွန်တော်နားလည်တာပေါ့နော်။ဒါကျွန်တော်လည်းနားလည်ရဲ့ပါ
။ဒီကနေ့တွေ့ဆုံဆွေးနွေးမှုကအချိန်၄နာရီကြာခဲ့ပါတယ်။ဆွေးနွေးခဲ့တာနဲ့ပတ်သက်ပြီး 21 ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီအတွင်းရေးမှူးဦးလာမောင်ရွှေကတော့အခုလိုပြောပြပါဗျ။အ
ားလုံးပါဝင်တဲ့ဒီအတွက်ဒီဖက်ဒီလောဆောင်ဆက်လက်ပြည်နယ်မှာပေါ်ပေါ်လာရှိ
နေတာ။21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကတော့လက်ရှိ NLD ဦးဆောင်တဲ့အစိုးရလက်ထက်မှာတိုင်းရင်းသားတွေရဲ့လူအင်ကိုအတက်နိုင်ဆုံးဖြည့်ဆည်းဖို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကမှာထားတာကြောင့်စူးစမ်းလှုပ်ဆောင်မယ်လို့ဒီကနေ့တွေ့ဆုံဆွေးနွေးပွဲမှာကတိပေးခဲ့ပါတယ်။ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဟာမနက်ဖြန်မှာနာဂတမ်ပလန်အဖွဲ့ဖြစ်တဲ့ NSCNK ကဆွေးနွေးအဖွဲ့ခေါင်းဆောင်ဦးအန်ကန့်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ဆက်လက်တွေ့ဆုံဆွေးနွေးသွားဖို့ရှိပါတယ်။တိုင်းရင်းသားတွေရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံတော်အတိုင်ပင်ခံနဲ့ဒီလပထမပတ်ထဲမှာတွေ့ဖို့ရှိနေပေမဲ့ရက်အတိအကျကိုနှစ်ဖက်လုံးကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်။
မေခပြပြခဲ့တာပါရှင်အခုလိုအစိုးရကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်ထောင်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံအတွက်ညှိနှိုင်းဆွေးနွေးနေတဲ့အချိန်မှာပဲတိုင်းရင်းသားနယ်မြေဒေသတွေအတွင်းမှာတော့ပြစ်ခတ်တိုက်ခိုက်တာတွေဆက်ပြီးတော့ဖြစ်ပွားနေစေဖြစ်ပါတယ်ဒီကနေ့မနေ့အစောပိုင်းမှာဆိုရင်ကချင်ပြည်နယ်မှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့သလိုအရင်ရက်တွေကတော့ရှမ်းပြည်နယ်ဘက်မှာပလောင်ကိုကန့်စတဲ့တပ်တွေနဲ့အစိုးရတပ်မတော်အကြားတိုက်ပွဲငယ်တွေဖြစ်ပွားခဲ့တာလည်းရှိပါတယ်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို VOE မြန်မာပိုင်းသတင်းကိုမိုးစော်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီကနေ့ပြည်တော်စုငင်းချင်းညီလာက21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုးပွဲကကိုစလဲရီရန်ကုန်မြို့မှာဆွေးနွေးနေချိန်ဒီအပိုင်းမှာတော့တိုက်ပွဲတွေဟာဇက်တိုက်ဖြစ်ပွားနေခဲ့တာပါ။ဒီကနေ့ကချင်ပြည်နယ်မှာဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ကပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။အဲဒီမချိနာဘမောကလာရဲ့အနောက်ဘက်ပေါ်ဒီနန်ခညာနဲ့ဘန်ဒုံဆိုတဲ့ယောဂျာမှာဒီနေ့ငါးနာရီ40နာရီကုနနာရီဂျာမှာတိုက်ပွဲဖြစ်တယ်လို့ကြားပါတယ်အဲ့ကနေ့ပြန်ပြီးမှအပြန်နာတိကတ်တော့ညနေတနာရီတော့ချင်းကိပြန်ဖြစ်တယ်လို့တော့ကြားပါတယ်60mm တို့81တို့သူ့တယ်လို့တော့ကြားပါတယ်
ဇွန်လ22ရက်နေ့ကတော့ KIO ဒုဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးအင်ဘန်လာအပါဝင် NCA လက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုးပွဲကခေါင်းဆောင်တွေကိုဇူလိုင်လပထမပတ်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌကဖိတ်ကြားခဲ့ပါတယ်ပြီးခဲ့တဲ့လကုံပိုင်းကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မှာ TNLA ခေါ်တအမ်းပလောင်လက်နက်ကင်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ TNLA ရဲ့ပြန်ကြားရေးတာဝန်ခံဘုံမူတက်အိုက်ကျော်ကပြောပါတယ်
။ဒီနေ့ကတော့နမ်ဆန်မြို့နယ်တောင်ဒုဟဲ့ကျေးရွာနီးမှာဒီလေဆမ်မိုင်ရန်စိုင်ဝဲလောက်ဖြစ်တယ်။ဟုတ်ကဲ့အရေးကြီးတာချစ်တယ်အရေးကြီးတာရူဘဲတုံးမဲမြို့နယ်တမတုံးမဲမြို့နယ်တမဟာအရေးကြီးတာနေရဲတုံးရဲဆက်လိုက်ကြည့်တယ်
ဇွန်လ30ရက်နေ့နမ်ဆန်မြို့အနီးတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတော့နမ်ဆန်မြို့ကန်တယောက်ကအခုလိုပြောပါတယ
်ဟုတ်ကဲ့မနေ့ကဆယ်နှစ်နာရီရက်နေ့တနာရီအထိဖြစ်တယ်ခင်ဗျာနမ်ဆန်နဲ့လမ်းမြင်ရတဲ့နမ်ဆန်မြို့နဲ့အဒီတောင်30နဲ့မနောက်ရွာကြားမှာဖြစ်တာနည်းနည်းကြည့်ပြတာကအဒီမနောက်နဲ့တောင်30ကြားမှာရောက်သွားတယ်အဲဒီဖုန်းကြီးကျောင်းနားမှာနှလုံးတော်တယ်မှာတစ်လုံးထိခိုက်တရားရတာတော့မရှိဘူးအထိတ်တန်းဖြစ်ပြီးတော့မြို့ပေါ်ဒီဖက်ပြေးတဲ့လူပြေးဆိုဟိုတော်တဲ့တစ်ဖက်ချမ်းတဲ့ပြေးတဲ့လူပြေးအဲ့လိုတော့ရှိတယ
်ဇွန်လ28ရက်နေ့ကနမ်တူမြို့နယ်အတွင်းမှာရှမ်းပြည်တက်မတော်တောင်ပိုင်းနဲ့အစိုးရတက်မတော်ကြားတိုက်ပွဲဖြစ်ခဲ့တယ်လို့ရှမ်းတက်ဖွဲ့နဲ့ပလောင်တက်ဖွဲ့ကြားမှာလည်းတိုက်ပွဲဖြစ်ခဲ့ပါတယ်ရှမ်းပြည်တက်မတော်တောင်ပိုင်းဟာ NCA ကိုလက်မှတ်ရေးထိုးထားပြီးပလောင်တက်ဖွဲ့ကတော့လက်မှတ်ရေးထိုးဖို့ဖိတ်ကြားမခံခဲ့ရပါဘူးNCA မှာလက်မှတ်ရေးထိုးဖို့ဖိတ်ကြားမခံရတဲ့ MNDA ခေါ်ကိုကန်တက်ဖွဲ့နဲ့အစိုးရတက်မတော်အကြားမှာလဲဒီရက်ပိုင်းအတွင်းတိုက်ပွဲဖြစ်ပွားခဲ့သလိုနှစ်ဖက်တက်တွေအကြားမှာစီးရီးတင်းမာမှုတွေဆက်လက်ရှိနေစေဖြစ်ကြောင်းကိုကန်တက်ဖွဲ့ရဲ့တက်မာ211ကတက်မာမှုကပြောပါတယ
်ကိုကန်မှာလဲ26 29 28 3ရက်တက်ပတ်ဖြစ်နေတယ်သတ်စီထောင်အနောက်မှာဒီရောက်တယ်မှာသူတို့လာတယ်ကျင်းတို့ခံတဲ့နေရာသူတို့လာတယ်လာနေဆိုရင်ခဏနေရရောက်ရင်ဆိုရင်တိုက်ပွဲဖြစ်နေပေါ့နော်မနေ့ညနေတကနေ့ဆိုရင်တိုက်ပွဲမဖြစ်ဘူးတိုင်းပဲဒီတမထန်နေတယ
်ဒီအပိုင်းအတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးအစိုးရတက်မတော်ဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးတိုက်ပွဲဖြစ်ပွားနေတဲ့ပလောင်ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေကို NCA မှာပါဝင်လက်မှတ်ရေးထိုးဖို့ဦးသိန်းစိန်အစိုးရကဖိတ်ခေါ်တာမရှိခဲ့သလို လောလောဆယ်မှာလည်းဒီဖွဲ့သုံးဖွဲ့ကလည်းနဲ့ဆွမသာညီချင်းရေးဆွေးနွေးမှာဖြစ်ကြောင်းတမရော့ဘက်ကသတင်းထုတ်ပြန်တာတွေရှိခဲ့ပါတယ်ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီကတော့ဒီဖွဲ့3ဖွဲ့နဲ့တွဲဆုံဆွေးနွေးနိုင်ဖို့ပြင်ဆင်နေသလိုသူတို့ဘက်ကလည်းတွဲဆုံဆွေးနွေးဖို့ကမ်းလှမ်းလာရင်တော့ဆွေးနွေးဖို့အသင့်ရှိကြောင်းပြောဆိုထားတာတွေရှိပါတယ
်ကိုမိုးစောပြပြခဲ့တာပါရှင်အခုစနေနေ့ညတိုက်ရိုက်ဒီလိုက်မှာဘယ်အကြောင်းအရာကိုဦးတည်ဆွေးနွေးမလဲဆိုတာပြောပြရင်ဖိတ်ခေါ်ပြစေရှင်
7 days သတင်းစာမှာရေးသားဖော်ပြခဲ့တဲ့သတင်းတပုတ်ကြောင့်သတင်းစာကိုစစ်တပ်ကအမှုဖွင့်တရားစွဲဖို့ကြိုးစားခဲ့ပါတယ်။နှစ်ဖက်ညှိနှိုင်းပြီးတဲ့နောက် 7 days သတင်းစာကအစိုးရပိုင်းသတင်းစာတွေကနေတက်မတော်သူပန်ကြားလွားဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတပ်ဖက်ကလည်းတရားစွဲထားတာကိုပြန်ရုပ်လိုက်ပါတယ်။ 7 days ရဲ့သတင်းရေးသားချက်မှာတပ်ကတရားစွဲရလောက်အောင်ဘာတွေများမှားယွင်းသွားပါသလဲ။ဘလောက်ထိထိခိုက်နေတာတော့ကြောင့်တရားစွဲတဲ့ဒီဖြစ်ရတာပါလဲ။ပြည်သူရဲ့နားမျက်စိဖြစ်တဲ့သတင်းမီဒီယာဟာတက်နဲ့ပတ်သက်ရင်လက်ဆောင်ပြီးဘာမှမပြောမရေမထုတ်လွှင့်မှုထပ်ပြီးတတိပေးလိုက်တာပါလားဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွှတ်ခွင့်ဟာမြန်မာနိုင်ငံမှာဆက်ပြီးချင်းချောက်ခံနေရဆဲပဲလို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလားအခုလာမယ့်စနေညဒိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ဓာတ်ရိုက်လေလံဆွေးနွေးကစီစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေနေ့ညဓာတ်ရိုက်လေလံဆွေးနွေးကမှာပါဝင်ဆွေးနွေးလက်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတန်လွှင့်နေတဲ့ Radio အစီအစဉ် PPG Asia 77ကဓာတ်ရိုက်ထုတ်လွှင့်မဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်စုနိုင်ပါတယ်ရှင်။အခုညနေပိုင်းအစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင
်အမေရိကန်ဆိုရကနေ့စဉ်ထုတ်ပြန်တဲ့လူမောင်ခိုကူးမှုဆိုင်ရာစီရင်ခံစာထဲမှာထိုင်းနိုင်ငံကိုအဆင့်မြင့်တက်မှတ်လိုက်တဲ့အတွက်ကျေးဇူးတင်တဲ့ကြောင်းထိုင်းစစ်ဆိုရကပြောပါတယ်ထိုင်းနိုင်ငံကိုအနိုင်ဆုံးဖြစ်တဲ့တီယာ3ကနေတီယာ2စောင့်ကြည့်နိုင်ငံများစီရင်တဲ့အဆင့်မြင့်တက်မှတ်လိုက်တာပါပြီးခဲ့တဲ့နှစ်ကတီယာ2အဆင့်မှတက်မှတ်ထားတဲ့မြန်မာနိုင်ငံကတော့ဒီနှစ်အဆင့်လျော့ပြီးတီယာ3အဆင့်တက်မှတ်ခံရပါတယ်တူရကီနိုင်ငံအစ္စတန်ဘူးမြို့လေဆိပ်ကိုအင်္ဂါနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့စီစဉ်ခဲ့သူဟာအာခမက်ရှာဒက်ဖြစ်ဆိုသူဖြစ်တယ်လို့တန်လျာရှိနေကြပါတယ်။အာခမက်ရှာဒက်ရဲ့နောက်ကျောင်းမှတ်တမ်းတွေအရသူဟာရုရှားနိုင်ငံကိုပုံကန်နေတဲ့ချက်စ်ညာဒေသကအထေခံတိုက်ခိုက်မှုတွေနဲ့ပါဝင်ပတ်သက်ခဲ့ပြီးအခုနောက်ဆုံးမှာတော့ဆီးရီးယားနိုင်ငံမှာရောက်နေတာပါ။တူရကီနိုင်ငံရဲ့အထထခ်နိုင်ငံတကာလေဆိပ်မှာအင်္ဂါနေ့ကအထေခံပုံခွဲသူ3ဦးရဲ့တိုက်ခိုက်မှုကြောင့်လူ44ယောက်ထဲမှနေတည်ဆုံးခဲ့ပြီးလူပေါင်း230ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီကန်တိုက်ခိုက်သူ3ယောက်ဟာရုရှား၊ဥဇ်ဘက်ကစ္စတန်နဲ့ကီယာဂစ်စတန်နိုင်ငံသားတွေဖြစ်တယ်လို့တူဂရီတာဝန်ရှိသူတွေကပြောပါတယ်။ဩစတြေးလျနိုင်ငံမှာမေလကကျင်းပတဲ့သမ္မတရွေးကောက်ပွဲရလဒ်ကိုနိုင်ငံရဲ့အမြင့်ဆုံးတရားရုံးကဒီကနေ့ပဲဖျက်လိုက်ပါတယ်။ရွေးကောက်ပွဲမှာကပ်ပြီးရှုံးသွားတဲ့သမ္မတလောင်းနိုဘတ်ဟူဖာရဲ့လက်ရဆွမ်းပါတီကရွေးကောက်ပွဲရလဒ်ကိုမကျေနပ်လို့တရားရုံးမှာစောရကတဲ့ရှောက်ထားတဲ့အမှုကိုအခုလိုအဆုံးဖြတ်ပေးလိုက်တာပါ။ဩစတြေးလျနိုင်ငံမှာပြည်ထောင်စုအဆင့်ရွေးကောက်ပွဲတွေကိုမနေ့ကစနေနေ့မှာကျင်းပမှာပဲဒီရွေးကောက်ပွဲမှာအင်အားသိမ့်မတောင့်တင်းလာတဲ့ပါတီငယ်လေးတွေကလက်ရှိအစိုးရကိုဖယ်ရှားပစ်နိုင်မလားဆိုတာကိုဩစတြေးလျမဲဆန္ဒရှင်တွေအဆုံးဖြတ်ပေးကြမှာဖြစ်ပါတယ
်။တောက်ချနေညနေကနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညနေစီစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်။VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွာညိုပါ။
This program has come to you from the Voice of America, Washington.